စစ်တပ်ကအနာသိမ်းယူခဲ့တဲ့2020ခုနှစ်ဖေဖော်ဝါရီလနေ့ကနေဒီနေ့ဧပြီလ22ရက်နေ့ထိဆိုရင်မြန်မာနိုင်ငံတော်ဝန်စစ်ကောင်စီလက်ချက်ကြောင့်အကြောင်းမျိုးမျိုးနဲ့တည်ဆုံသူအရေအတွက်1982ယောက်ရှိပြီလို့စောင့်ကြည့်မှတ်တမ်းတင်နေတဲ့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း ABB ကထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ဒီအရေအတွက်ဟာလုံခြံချက်ကားထားတဲ့အရေအတွက်ဖြစ်တယ်ဆိုပြီးပယ်ချထားပါတယ်။ဒါပေမဲ့စစ်တပ်နဲ့ရဲကဖမ်းသွားပြီးတဲ့နောက်တည်ဆုံသွားတဲ့သတင်းတွေထွက်နေဆဲဖြစ်ပြီးအဲဒါတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်လို့မရှိပါဘူး။ဒါပေမဲ့လည်းစစ်တပ်သတင်းဘေးလို့ဆွဆွဲခံရသူတွေပြည်ခိုင်ပြိုးပါတီဝင်တွေစာတရားဖြင့်တက်ဖြတ်ခံရတာတွေရှိရင်တော့သတင်းထုတ်ပြန်လို့ရှိပါတယ်။ဆီယနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့လူရှောင်းမှုတည်တည်နဲ့ဆက်ဆက်ပြီးဖမ်းဆီးခံရရသူစွဲချက်တင်ခံရရသူဒါမှမဟုတ်ပြစ်ဒဏ်ချမှတ်ခံရရသူပေါင်းက1290ဦးရှိပြီလို့လည်း ABB ထုတ်ပြန်ချက်မှာပါပါတယ်။ဆီယနာသိမှုစန့်ကျင်ကန့်ကွက်တဲ့ငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကကားနဲ့ဝင်တိုက်ပြီးဖြိုခွဲဖမ်းဆီးတာအပါအဝင်အကြမ်းဖက်နှိမ်နင်းတာတွေဆက်လုပ်နေတဲ့ကြားမှာပဲရန်ကုန်နဲ့တခြားဒေသတချို့မှာဆန္ဒပြပွဲတွေဂျိုကြားဆိုသလိုဆက်ရှိနေသေးပါပဲ။ဒါအပြင်စစ်ကောင်စီကိုလက်နက်ကန်ခုခံတွန်းလှန်တာတွေမိုင်းနဲ့ခွဲဘုံနဲ့ပြစ်စတဲ့နီလန်းတွေနဲ့တိုက်ခိုက်တာတွေလည်းနေ့စဉ်လိုဆက်ရှိနေပါတယ်။အထူးသဖြင့်တော့စကိုင်းတိုင်းမကွေးတိုင်းကယားပြည်နယ်ချင်းပြည်နယ်ကချင်ပြည်နယ်ကရင်ပြည်နယ်စတဲ့ဒေသတွေမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေး PDF အဖွဲ့တွေဒိုင်းဟန်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ခိုက်တာတွေနေ့စဉ်လိုရှိနေပါတယ်ခင်ဗျာ။